ကျန်းမာရေးအဖွဲ့ဝင်များကိုရှင်းလင်းပြောကြားခဲ့ပါတယ်။ရန်ကုန်မြောက်ကိုရီးယားတရုံမှာဒုတိယအတွင်းဝန်တာဝန်ယူခဲ့တဲ့ကင်ချုန်နန်းကိုမြန်မာအစိုးရကပြည်နယ်နဲ့ပေးခဲ့တဲ့အကြောင်းဒီကနေ့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။ကင်ဟာဆိုရင်မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီတန်ခတ်ပိတ်ဆို့မှုကော်မတီရဲ့စီးရင်ထဲမှာရှိနေတဲ့ကုမ္ပဏီတစ်ခုနဲ့ ဟာကုလသမဂ္ဂလုံခြုံရေးကောင်စီပိတ်ဆို့တန်းဆတ်စည်းနှင်းမှာပါတဲ့ကိုရီးယားသက်တူလုပ်ငန်းကုန်သွယ်ရေးကော်ပိုရေးရှင်းမှာပါဝင်ပတ်သက်နေသူလို့ဆိုပါတယ်။ဒီကုမ္ပဏီကတော့ပဲ့ထင်းဒုံးကျည်နဲ့တမယိုးကျလန်းနဲ့ဆိုင်ရာပစ္စည်းကိရိယာတွေတင်ပို့ရောင်းချမှုနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီက2009ခုနှစ်ကစလို့ဒဏ်ခတ်ပိတ်ဆို့မှုစည်းနှင်းမှာထည့်သွင်းထားတာပါ။ကင်ကိုမြန်မာနိုင်ငံကနေထွက်ခွာဖို့မြန်မာအစိုးရကပြီးခဲ့တဲ့ဧပြီလထဲမှာအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဂျွန်လထဲမှာပဲကင်နဲ့အတူမိသားစုထွက်ခွာသွားကြတာလို့ပြောပါရယ်မြန်မာနိုင်ငံဟာအရင်စစ်ဆိုးရတွေလက်ထက်ကမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးအထူးသဖြင့်စီးရေးဆက်ဆံရေးတွေနီးနီးကပ်ကပ်ရှိခဲ့ပေမဲ့အခုအစိုးရတဲ့လက်ထက်မှာတော့စီးရေးဆက်ဆံရေးတက်မရှိတော့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါရယ်